မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3ဦးထပ်တူတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမှတ်နဲ့တက်မလို့ဆေးရုံကရင်900မှာကုသမှုခံယူခဲ့ကြတဲ့အသက်84နှစ်အရွယ်အမျိုးသားလူနာအမှတ် 9099 နဲ့အသက်39နှစ်အရွယ်အမျိုးသားလူနာအမှတ် 9052 ညဖောင်ကြီးကိုဗစ် -19 ကုသရေးဌာနမှာကုသမှုခံယူခဲ့တဲ့အသက်61နှစ်အရွယ်အမျိုးသမီးလူနာအမှတ် 9982 တို့ကွယ်လွန်သွားတာပါ။သူတို့သုံးစလုံးဟာဒီကနေ့တည်းရဲ့အထက်မှာပဲကွယ်လွန်ခဲ့ကြတာဖြစ်ပါလေ။ယောဂါကူးစက်သူကလည်းနောက်ထပ် 918 ဦးထပ်တူတာကြောင့်စုစုပေါင်း 8,344 ဦးရှိပြီဖြစ်ပါလေ။ဒီကနေ့မနေ့7နာရီကနေည7နာရီအတွင်းစစ်ဆေးပြီးစီးခဲ့တဲ့တက်ခွဲနမူနာပေါင်း 2,426 ခုထဲမှာအခုလိုနောက်ထပ်ယောဂါပိုးကူးစက်သူတွေတွေ့ခဲ့ရတာပါ။ဆေးရုံတည်တည်ကနေဆင်းခွင့်ရသူအစီအတွက်296ဦးထပ်တူတာကြောင့်ဆေးရုံကဆင်းသွားသူပေါင်း 2,381 ဦးရှိပါပြီ။ကိုဗစ်ရောဂါပိုးကူးစက်သူအရေအတွက်နေစဉ်လိုတိုးလာနေတာနဲ့အမျှဒေတာအသီးသီးမှာပိတ်ပင်ကန့်သတ်ချက်တွေချမှတ်ထားပြီးလူလူအနေနဲ့ကိုဗစ်ရောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီလိုက်နာနေထိုင်ပြီးတော့ရောဂါပိုးအန်ဒရယ်ကနေကာကွယ်ကြဖို့သက်ဆိုင်ရာတာဝန်ရှိသူတွေကနှိုးဆော်ထားပါတယ်